Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2014ခုနှစ်ဇွန်လ12ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင
် Welcome to the Voice of America in Burmese
ကျွန်မခွန်ညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူတင်ဆက်ပါမယ
်ကျွန်တော်ကတန်ကျွန်တော်တားညူပါဒီအီရတ်နိုင်ငံမူဆိုးမြို့ကိုအင်္ဂါနေ့တုန်းကတိမ့်ယူလိုက်တဲ့အစ္စလမ်စစ်သွေးကြွတွေဟာဘက်ဒတ်နဲ့ကီလိုမီတာ200လောက်ပဲဝေးတဲ့တစ်ကရစ်ကိုတိမ့်ယူလိုက်ပြန်တယ်လို့အီရတ်လုံခြုံရေးအရာရှိတွေကပြောပါတယ်။နောက်မြန်မာနိုင်ငံရဲ့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေကြမ်းထွက်လာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အလွန်ပင်စိုးရိမ်မကင်းဖြစ်တဲ့အကြောင်းနိုင်ငံကြေးဌာနပြောခွင့်ရရုံးကနေပြီးထုတ်ပြန်ပါတယ်။ဆရတဲ့ဒီနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မုံနဲ့ကြီးညာပေးတော့ရှိပါတယ်မခွားကြီး
။ဟုတ်ပါပြီရှင်။အခုမနေ့ခင်ဦးစားပေးတင်ဆက်မဲ့သတင်းလွှာတွေထဲမှာတော့ဒီကလေးလူသမားတွေကိုအဆိုးအဝါဆုံးနှီးတွေအသုံးပြုခိုင်းစေမှုပပောက်အောင်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းကလေးလူသမားစိတ်ခိုင်းမှုပပောက်ရင်းနှီးမှာကပ္ပအလုသမားအဖွဲ့ချုပ်ကပြောလိုက်ပါတယ်ကုလသမဂ္ဂကိုယ်စားလှယ်တင်သွင်းခဲ့တဲ့မြန်မာပြည်အကြောင်းအစီရင်ခံစာနဲ့ပတ်သက်လို့တော့
To date 699 NGOs and INGOs have been registered in Myanmar.With the entry into force of the labor organization
law, မမကန်နဲ့အချိန်မြင့်မရှိတဲ့ဖော်ပြချက်ဆိုပြီးမြန်မာအစိုးရကိုယ်စားလှယ်ဘက်ကတုံ့ပြန်ပြောဆိုခဲ့တာကိုလည်းနားဆင်ကြရမှာပါ။ရွေးကောက်ပွဲမှာအချိုးကျကိုစားပြုပီယာစနစ်လွတ်တော်မှာမနေတော့ကပဲမဲခွဲအတည်ပြုလိုက်ပါပြီ။စားတဲ့သတင်းဆောင်မတွေမတိုင်ခင်အခုနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့မဆုမြတ်မွန်တို့ကကြေညာပေးကြပါမယ်ရှင
်။ Iran နိုင်ငံ
အီရန်နိုင်ငံမူဆိုးမြို့ကိုအင်္ဂါနေ့တုန်းကသိမ်းယူလိုက်တဲ့အစ္စလမ်စစ်သွေးကြွတွေဟာဘက်ဒတ်နဲ့ကီလိုမီတာ200လောက်ပဲဝေးတဲ့တစ်ကရစ်ကိုသိမ်းယူလိုက်ပြန်တယ်လို့အီရတ်လူမျိုးအရာရှိတွေကပြောပါတယ်။ Islamic State of Iraq and the Levant လို့ခေါ်တဲ့အဲ့ဒီသဘုံအဖွဲ့ဟာမူဆိုးမြို့တောင်ဘက်ခြမ်းထိတိုးလာပြီးတော့အီရတ်နိုင်ငံမှာအကြီးဆုံးရေနံချက်စင်ုံရှိတဲ့တစ်ကရစ်မြို့ကိုသိမ်းယူလိုက်တာလို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမြို့ဟာဆိုလို့ရှိရင်သေဆုံးသွားပြီဖြစ်တဲ့အီရတ်အာနာရှင်ဇဒန်ဟူစိန်ရဲ့မွေးစားတီမြို့လည်းဖြစ်ပါတယ်။အဲ့ဒီမြို့မှာတော့စစ်သွေးကြွတွေဟာရစကန်အတော်များများကိုသိမ်းယူထားပြီးတော့မျိုးအုပ်ချုပ်ရေးမှုကတော့ပျောက်ဆုံးနေတယ်လို့မျက်မြင်တွေကပြောပါတယ်။အစောပိုင်းနာရီတုန်းကတော့ဒီဆူနီစစ်သွေးကြွတွေဟာဘီဂျစ်မျိုးကိုဝင်ရောက်ပြီးတော့ယက်စကန်နဲ့တရားရုံးတွေကိုမီးတင်ရှို့ပါတယ်။အီရတ်နိုင်ငံရဲ့အကြီးဆုံးရေနံချက်စစ်ရုံကိုလုံခြုံရေးယူထားတဲ့အဆောက်250လောက်ကိုသဘုံတွေကတိုက်ထုတ်လိုက်ပါတယ်။တချိန်တည်းမှာတော့ဒီအီရတ်ရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မူဆိုးမျိုးကိုစစ်သွေးကြွတွေကတိမ်းထားဆဲရှိပါတယ်။ဝန်ကြီးချုပ်နူရီအယ်မာလကီနဲ့နီနာဗတ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဖြစ်တဲ့အတီနာဂျူဖီတို့နှစ်ဦးစလုံးကတော့ဒေသခံတွေအနေနဲ့မြို့ကိုပြန်လည်သိမ်းယူဖို့ဆိုပြီးတော့တိုက်တွန်းနေကြပါတယ်။ဒါအပြင်စစ်ခြေဆက်စခန်းတွေကိုဆွန့်ခွာပြီးတော့မူဆိုးကိုထွက်ပြေးသွားကြတဲ့တီရက်စစ်ဖက်တာဝန်ရှိသူတွေကိုလည်းဝန်ကြီးချုပ်မာလကီကအပြစ်တင်ဝေဖန်ပါတယ်။သူတို့ဟာပုံကန်ထကြွမှုရဲ့အစိပ်ပိုင်းတွေဖြစ်တဲ့ဆိုပြီးတော့မေကွန်းထဲမှာထည့်သွင်းဝေဖန်သွားတာပါ။မူဆိုးမြို့မှာနောက်ထပ်အကြမ်းဖက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြောင်းမလို့လူပေါင်း9သိန်းလောက်ဟာဥယျာဉ်ဆွန့်ခွာပြီးတော့ထွက်ပြေးနေကြတယ်လို့IOM ခေါ်တဲ့ဒီရွှေပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းကဗိုလ်တုံးထဲမှာထုတ်ပြန်ပါလိမ့်ခင်ဗျာ
လက်ရှိယူကရိန်းအစိုးရကပေးနေတဲ့တဘာဝတန်းငွေတန်ဖိုးထက်ကို20ရာခိုင်နှုန်းလျှော့ပေးထားတဲ့ဈေးနှုန်းကမ်းလှမ်းချက်ကိုယူကရိန်းကလက်မခံတာနဲ့ပတ်သက်လို့ရုရှားကသတိပေးနေပါတယ်နောက်ထပ်ဈေးလျှော့ပေးဖို့ယူကရိန်းဘက်ကပြောနေတာကဘလို့မှရှေ့ဆက်ညှိနှိုင်းလို့မရတဲ့လမ်းစုံကိုရောက်သွားနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအပေါ်ထုံးနေကပြောကြားခဲ့တာပါရုရှားဘက်ကဈေးကမ်းလှမ်းချက်ကိုယူကရိန်းဘက်ကသဘောတူကိုညှင်းဆန်နေမယ်ဆိုရင်ဆွေးနွေးမှုတွေကနောက်တစ်မျိုးဖြစ်သွားနိုင်ပြီးတော့အဲ့လိုဖြစ်မှာကိုလည်းရုရှားဘက်ကမလိုလားဘူးလို့သမ္မတပူတင်ကဆိုပါတယ်။ရုရှားနဲ့တဘာဝတန်းငွေအယောင်းဝယ်စာချုပ်ပြန်ချုပ်ဖို့အတွက်ကုဘမီတာ1000မှဒေါ်လာ100ပဲလျှော့ပေးမှာကယူကရိန်းဘက်ကလိုချင်တဲ့ဈေးမဟုတ်ဘူးလို့ယူကရိန်းဝန်ကြီးချုပ်အော်ဆန်နီယာဆန်ညွတ်ကအစောပိုင်းကပြောကြားခဲ့ပါတယ်။2009ခုနှစ်တုန်းကစာချုပ်ထားတဲ့လက်ရှိစာချုပ်မှာရုရှားရဲ့တဘာဝတန်းငွေ1000ကုဘမီတာကိုယူကရိန်းက485ဒေါ်လာပေးနေရပါတယ်။ဒဏ်ငွေဈေးကိစ္စနဲ့ယူကရိန်းကဒေါ်လာဘီလီယံနဲ့ချီလောင်စာအတွက်အကျွေးတင်တဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေဟာဘယ်လ်ဂျီယံနိုင်ငံဘရာဆဲလ်မြို့တော်မှာဗိုလ်ထုနေကဆက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ရုရှားအစိုးရဘိုင်း Gazprom တဘာဝဒဏ်ငွေကုမ္ပဏီကတဘာဝဒဏ်ငွေဘိုးတွေကြိုတင်ပေးဖို့လိုတဲ့လိုအပ်ချက်အတိုင်းယူကရိန်းကိုနောက်တစ်ပတ်နောက်ဆုံးထားပေးဖို့ဗိုလ်ထုနေကပဲပြောကြားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံတွင်ဘာသာကူးပြောင်းမှုဆိုင်ရာဥပဒေကြမ်းထွက်လာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့လွန်မင်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းနိုင်ငံကြေးဌာနပြောခွင့်ရရုံးကနေပြီးတော့ထုတ်ပြန်ပြောပါရယ်ဘာသာကြားချင်းလက်ထပ်ထိမ်းပြောင်းမှုကိုဥပဒေအရကန့်သတ်လှုပ်ဆောင်ချက်မှန်သမျှကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆန့်ကျင်တဲ့အကြောင်းပြောထားပါရယ်ဒီလိုမျိုးလုပ်ရမျိုးတွေဟာလူ့ခွင့်ရေးကိုလေးစားလိုက်နာဖို့အစိုးရရဲ့ကြိုးပမ်းအားထုတ်မှုနဲ့လည်းကိုက်ညီမှုမရှိဘူးဆိုပြီးတော့ပြောပါရယ်မြန်မာနိုင်ငံတွင်အစိုးရခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေလူမှုအတိုင်းဝန်ခေါင်းဆောင်တွေအနေနဲ့ဒီအခြေအနေတွေပေါ်မှာသတိထားဆောင်ရွက်ပြီးတော့ပြန်လည်တင့်မြတ်ရေးကြိုးပမ်းကြဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းဖော်ပြပါရယ်
ဘာသာရေးလွတ်လပ်ခွင့်ကိုထိခိုက်စေမဲ့အခြားဥပဒေမူကြမ်းတွေအပေါ်မှာလည်းအထူးပဲစိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကနေပြီးတော့ထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်းမျိုးစောင်းဥပဒေစုပြီးတော့လူသိများကြတဲ့ဥပဒေမူကြမ်းတွေကိုအစိုးရအဖွဲ့ကရေးဆွဲနေတဲ့နေရာမှာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းကိုတော့တာနာယီဝန်ကြီးဌာနကရေးဆွဲပြီးတော့လွှတ်တော်ကိုတင်ပြထားပြီးဖြစ်ပါတယ်။ဒီဥပဒေကြမ်းအရဆိုရင်တော့ဘာသာကူးပြောင်းလို့သူဘာသာခြားနဲ့ထိမ်းပြလို့သူတွေအနေနဲ့ဒီသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းစင်းရဲ့ခွင့်ပြုချက်ကိုယူရမှာဖြစ်ပြီးတော့မလိုက်နိုင်ရင်တော့ထောင်ဒဏ်ရောငွေဒဏ်မှာအရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာတဝန်းကလေးလှုပ်သားအသုံးပြုမှုတွေကျဆင်းလာရဲဆိုပေမဲ့လည်းကလေးလှုပ်သားတွေရှိတဲ့အဆိုးဆုံးပုံစံအဆိုးဆုံးအခြေအနေတွေကိုပပျောက်သွားဖို့ဆိုရင်တော့လှုပ်ဆောင်ကြရတဲ့အတော်ရှိနေသေးတယ်လို့အာရလိုအပြည့်ပြဆိုင်ရာအလို့သမားအဖွဲ့ချုပ်ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဇွန်လ22ရက်နေ့ကျရောက်တဲ့ဒီကလေးလှုပ်သားအသုံးပြုမှုစန့်ကျင်ရေးနိုင်ငံတကာနေ့အထိမ်းမှတ်နေ့အဖြစ်ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကလေးလှုပ်သားအရေးအတွက်ဟာ2000ခုနှစ်တုန်းကထက်သုံးပုံတစ်ပုံအထိကျဆင်းလာတယ်လို့ဆိုထားပါတယ်။ဒါအပြင်ကလေးတွေအတွက်အလုတ်ခွင်အတွင်းမှာကြုံတွေ့ရတဲ့အတက်အန္တရာယ်ရှိမှုဆိုးဝါးမှုတွေကိုလည်းအများကသတိပြုမိတာတိုးလာတယ်လို့ဆိုပါတယ်။ကလေးလှုပ်သားစန့်ကျင်မှုလှုပ်ရှားမှုတွေအားကောင်းလာတဲ့ဆိုပေမဲ့လည်းအချိန်အဟုန်ပို့ပြီးတော့ရှိလာအောင်ပို့ပြီးတော့အားထုတ်ရမယ်လို့လည်းအာယလိုကပြောပါတယ်။ကလေးငယ်တွေကိုဒီလိမ်ပိုင်းဆိုင်ရာဖျော်ဖြေရေးအတွက်အသုံးပြုလာတာအပါအဝင်ကလေးငယ်တွေရဲ့လှုပ်အားအမျက်ထုတ်တဲ့အဆိုးဆုံးပုံစံတွေကို2016ခုနှစ်နောက်ဆုံးထားပြီးတော့တိုက်ဖြတ်မယ်ဆိုတဲ့ရည်မှန်းချက်ကတော့ပြည့်မီမှာမဟုတ်ဘူးလို့လည်းအာယလိုကပြောထားပါတယ်။မြန်မာနိုင်ငံဟာဆိုရင်ကလေးလှုပ်သားအသုံးပြုမှုနဲ့ပတ်သက်လို့အရင်တုန်းကတော်တော်လေးဝေဖန်ပြစ်တင်ခံခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အထူးသဖြင့်တော့ဒီကလေးဆက်သားအသုံးပြုမှုနဲ့ပတ်သက်ပါတယ်။ကလေးဆက်သားသုံးဆွဲမှုကိုမြန်မာတာဝန်ရှိသူတွေဘက်ကအရင်တုန်းကငြင်းဆန်ပေမဲ့အခုတော့အသိအမှတ်ပြုလက်ခံလာပြီးဖြစ်ပါတယ်။ဒါပေမဲ့လည်းကလေးငယ်တွေကိုစစ်တပ်ကနေနေရက်ကိုပြန်ပို့ပေးရုံနဲ့မလုံလောက်ပဲဒီကလေးငယ်တွေရဲ့လူမှုဘဝမှာရှင်သန်ရပ်တည်နိုင်အောင်အထိအခုအညီပေးသွားဖို့တာဝန်ရှိတယ်လို့ ILO ရန်ကုန်ရိုးတာဝန်ခံ Steve Marshall ကပြောပါတယ်ရှင်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.23 9.32kHz 32.95 9.39kHz 9.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်သမရအဖြစ်နဲ့ရှင်ပြိုင်ဖို့ဒီ Republican Party အတွင်းရွေးကောက်ပွဲဖြစ်တဲ့ Virginia Primary ရွေးကောက်ပွဲမှာအောက်လွှတ်တော်ကိုယ်စားလှယ် Eric Cantor ဟာ Tea Party ကိုယ်စားလှယ်ကိုမမျှော်လင့်ပဲရှုံးနိမ့်သွားတဲ့နောက်လာမယ့်ဇူလိုင်လ31ရက်ကျရင်တော့သူ့အနေနဲ့ဒီအောက်လွှတ်တော် Republican ခေါင်းဆောင်ဖြစ်ကနေပြီးတော့အနားယူမယ်ဆိုပြီးကြေညာပြောလိုက်ပါတယ်။အင်ကာနီကလုပ်တဲ့ဒီအကြိုရွေးကောက်ပွဲမှာဘာကြောင့်ရှုံးသလဲဆိုတဲ့သူ့အမြင်ကိုတော့ Mr. Cantor ကအနေငယ်ပဲမှတ်ချက်ပြီးပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကပဲဒီကောက်ချက်ကိုခြားပေးလိမ့်မယ်လို့ Mr. Cantor ကသတင်းတောက်တွေကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။သူအနေနဲ့ဒီ Virginia မြေဆန္ဒရှင်တွေအတွက်တာဝန်ထမ်းဆောင်ရတာဟာအခွင့်အရေးတရပါပဲလို့ပြောပြီးတော့သူ့ရဲ့ဒီတမယိုးကြမူဝါဒလမ်းစဉ်အတိုင်းပဲဆက်သွားမယ်လို့ပြောပါတယ်။အောက်လွှတ်တော်အမတ်ကန်တာဟာဆိုလို့ရှိရင်ဒီ Republican လွှမ်းမိုးတဲ့အောက်လွှတ်တော်အမတ်တွေကြားမှာအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာပြီးလို့ရှိရင်ဒုတိယဩဇာအကြီးဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ Mr. Cantor ဟာမနေ့ကလုပ်တဲ့ဒီ Republican Party အတွင်းရွေးကောက်ပွဲမှာလူသိနေတဲ့သူ့ရဲ့ပြိုင်ဘက်ကိုရှုံးနိမ့်သွားတာဖြစ်ပါတယ်။ပြိုင်ဘက်ဖြစ်သူ Collie Bamoka ဖြစ်တဲ့ David Brett ကတော့ဒီလူဝင်မှုကြီးကြပ်ရေးဥပဒေကိုနိုင်ငံတွင်းတရားမဝင်ဝင်လာတဲ့ဥပဒေချိုးဖောက်သူတွေကိုလူငင်းခွင့်ပေးတဲ့ဥပဒေဂျမ်းဆိုပြီးတော့ရှုမြင်ထားသူဖြစ်ပါတယ်။ Brett ဟာသူ့ကိုယ်သူအောက်လွှတ်တော်မှာ Eric Cantor တဲ့ပို့ပြီးတော့တမယိုးကြဆန်သူဆိုပြီးတော့ကြေညာပြောဆိုပါတယ်။ဒါပေမဲ့ Washington မှာတော့ Cantor ကိုသမ္မတဥပမာကိုစန့်ကျင်ပြတဲ့ရှီယူဆွဲအတိုက်ခံဆိုပြီးတော့ရှုမြင်ထားကြတာဖြစ်ပါတယ်ခင်ဗျာ
။ပုံမှန်မဟုတ်တဲ့အခြေအနေမျိုးကြုံခဲ့ရလို့တက်ချက်ကြီးဘိုဘတ်ဒဲလ်ပြန်လွတ်လာမယ့်ကိစ္စကိုလွှတ်တော်ကိုကြိုတင်အသိပေးချင်မရခဲ့ဘူးလို့ American ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောကြားလိုက်ပါတယ်။ပါဂရယ်လွမြောက်လာဖို့အတွက်ဂွမ်ဒါနာမိုစစ်အကျဉ်းစခန်းမှာဖမ်းဆီးထားတဲ့တာလီဘန်9ယောက်နဲ့အကျဉ်းသားလဲလှယ်ရေးဆုံးဖြတ်ချက်ဟာခက်ခဲချခဲ့ရတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အောက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကောမဒီကြားနာပွဲမှာဝင်းကြီးဟေဂယ်ကပြောကြားခဲ့ပါတယ်။လင်းလင်းမြန်မြန်ဆုံးဖြတ်ချက်ချခဲ့ရတာဖြစ်လို့အချိန်မရခဲ့တဲ့အပြင်အကျဉ်းသားလဲလှယ်ရေးတရင်ပေါက်ကြားခဲ့ရင်အစီအစဉ်ပြတ်သွားနိုင်ပြီးတော့ဒီစစ်သားတယောက်ရဲ့အသက်အတွက်လည်းအန္တရာယ်ရှိတယ်လို့ဆိုခဲ့ပါတယ်။ကွမ်ဒါနာမိုအကျဉ်းသားတွေကိုပြန်လွှတ်ပေးရေးကိစ္စလွှတ်တော်ကိုရက်30ကြိုတင်အတည်ပြုရမယ်လို့အချက်ကိုအိုဘားမားအစိုးရကမလိုက်နာတဲ့အပေါ်မှာဒီလွှတ်တော်အမတ်တချို့ကအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်ရှင်
။2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုဒီကနေ့ဘရာဇီးနိုင်ငံမှာစတင်တော့မှလည်းအတူပဲနောက်ဆုံးပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ဘရာဇီးမြို့ပေါင်း12မြို့မှာဘောလုံးပွဲတွေကျင်းပပါနဲ့အတူလက်ဆတ်ဖို့လူနေသေးတဲ့ဘောလုံးကွင်းတွေလေစိတ်တွေလမ်းတွေမှာအပြည့်အစုံလိုအပ်တာတွေကိုလှုပ်ဆောင်နေကြပါတယ်။ဒီကနေ့ကြာရီနေ့မှာဖွံ့ဖွဲဖြစ်နေဘရာဇီးနဲ့ခရိုအေးရှားတို့ကံကြမဲ့ဆာပေါလိုမြို့တော်ကဘောလုံးကွင်းတချို့နေရာတွေမှာဆောက်လို့ဆဲဖြစ်ပြီးတော့ကြန့်ခိုင်မှုရှိမရှိစစ်ဆေးမှုတွေမလွတ်ရသေးဘူးလို့လေလာသူတွေကပြောပါတယ်။ဖွံ့ဖွဲမှာတော့စီစဉ်ထားတဲ့အတိုင်းနာမည်ကြီးဆိုတော့ ဒီ Jennifer Lopez နဲ့ Pit Bull တို့ကဒီနှစ်ကမ္ဘာ Flower ပွဲသင်းဖြစ်တဲ့ We Are One ဆိုတဲ့သင်းကိုသီးဆိုးဖျော်ဖြေကြမှာဖြစ်ပါတယ်။ကမ္ဘာ Flower မတိုင်ခင်အစိုးရဆန့်ကျင်ဆန္ဒပြမှုတွေ Brazil မှာရှိကြပြီးမြဲဘလုံးဘွဲကာလာတွင်မှာခွင့်ပြုမှာမဟုတ်ဘူးလို့ဆိုရကပြောပါတယ်။လုံခြုံရေးကိုလည်းအထူးပဲတင်းကြပ်ထားပါတယ်။ဘလူးဘွဲဝင်ကြမဲ့နိုင်ငံကအသင်းတွေလည်း Brazil မှာရောက်နေကြပြီးတော့ပြင်ဆင်လေ့ကျင့်နေကြပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့မဆုမြမွန်တို့ကြီးညာပေးခဲ့ကြတာပါအခုအရင်ဆုံးကလေးအလုတ်သမားစေခိုင်းမှုပပျောက်ရင်းနေနဲ့စတင်ပါမယ်ရှင်ဒီကနေ့ဇွန်လ12ရက်နေ့ဟာကလေးအလုတ်သမားခိုင်းစေမှုစတင်တဲ့နိုင်ငံတကာနေ့ဖြစ်ပါတယ်အတဲအရမခိုင်းစေခံနေကြရတဲ့ကလေးရေအတွက်ရှော့ချရေတွတ်တက်မှုရှိခဲ့တဲ့အကြောင်း ILO ကမ္ဘာအလုတ်သမားအဖွဲ့ကြီးကပြောပါတယ်ဒါပေမဲ့ကလေးအလုတ်သမားအသုံးပြုမှုမှာအဆိုးဝါးဆုံးသုံးနေတဲ့နည်းတွေကိုပပျောက်အောင်ဆောင်ရွက်နိုင်ဖို့ကဆောင်ရွက်စရာတွေအများကြီးကြံနေသေးတယ်လို့ ILO ကပြောပါတယ်မြန်မာနိုင်ငံမှာရောကလေးလုံသမားအသုံးပြုမှုအခြေအနေကဘယ်လိုရှိပါသလဲ ILO ရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် research line ပေးပို့ထားတဲ့သတင်းစာမျှဝေကိုနောက်ခံထားပြီးဒေါ်လလတန်ကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ ILO နိုင်ငံကလုံသမားအဖွဲ့ကြီးရဲ့စီရင်ခံစာအရကလေးလူအားအသုံးပြုမှုဟာတက်ကလင်တောင်ခုကစလို့သုံးပုံကြာဆင်းခဲ့ပြီး2012ခုမှာဆို168တန်းထိကြာဆင်းခဲ့တယ်လို့ဆိုပါတယ်ကလေးတွေကိုအတိအဓမ္မခိုင်းစီရမှာအန်ဒီရီတွေရှိတယ်ဆိုတာကိုလူအများကပုံမူသိရှိနားလည်သဘောပေါက်လာကြတာတွေ့ရတယ်လို့ကလေးလူအားအသုံးပြုမှုဆိုင်ရာအိုင်အယ်လိုကျွမ်းကျင်ပညာရှင်ဖျူရိုရီဇာတီကပြောပါတယ်အထူးသဖြင့်စိုက်ပျိုးရေးတပ်တူတွင်းနဲ့အိမ်ပေါ်လုပ်ငန်းတွေမှာလုပ်ကံရတဲ့ကလေးတွေတွေဖြစ်ပါတယ်ကလေးလူအားအသုံးပြုမှုကိုဟန်တားဖို့ပြင်မှတ်ထားတဲ့ policy တွေကိုအစိုးရတွေကအကောင့်ထဲပေါ်လာကြတာတွေ့ရပြီးကျောင်းတွေမှာကလေးတွေစာသင်နိုင်ဖို့နဲ့အပြင်ထွက်ပြီးအလုံမလုံစေဖို့ကြိုးပမ်းမှုတွေတိုးလာတာတွေ့ရတယ်လို့သူက VOE ကိုပြောပါတယ်။ခုလိုလှုပ်ဆောင်ရမှာစီးရတဲ့မိသားစုတွေအတွက်ကျန်းမာရေးပြုစုစောင့်ရှောက်မှုလို့အလုံလက်မဲ့ခန်းစား권လို့အဆရှိတဲ့လူမှုရေးရအကာအကွယ်ပေးမှုတွေပြုလုပ်လာတာတွေ့ရတယ်လို့လည်းရစတီကပြောပါတယ်
။ Social protection is a very important element because
လူမှုရေးရအကာအကွယ်ပေးနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်။အကြောင်းကတော့အိမ်တော်စုမှာဆင်းရဲလွန်းတဲ့အတွေ့အကြုံဖြစ်စေ၊စိတ်ဆင်းရဲမှုတွေနဲ့ကြုံတွေ့ရလို့ဖြစ်စေ၊ကလေးတွေဟာမလွဲမရှောင်သာအလုပ်ထွက်လုပ်ကြရပါတယ်။မိသားစုမှာတူဦးကအလုပ်ပြုတ်လို့မနာမကျန်းဖြစ်လို့အလုပ်မလုပ်နိုင်တော့ဘူးဆိုရင်ကလေးတွေကမိသားစုစာဝတ်နေရေးသူတို့ရဲ့ရည်တည်နိုင်ရေးအတွက်အလုပ်ထွက်လုပ်ကြရပါတယ
်။ ILO ရဲ့အစီရင်ခံစာမှာအာဖရိကတိုက်အောက်ပိုင်းနိုင်ငံတွေမှာကလေးလူအားအသုံးပြုမှုဟာအမြင့်ဆုံးဖြစ်ပြီးကလေး၅ဦးကြစီမှတဦးဟာအလုပ်ထွက်လုပ်ကြရတယ်လို့ဆိုပါတယ်။ကလေးလူအားအသုံးပြုမှုအများစုကတော့အာရှနဲ့ပစိဖိတ်ဝန်းကျင်ဒေသမှာဖြစ်ပါတယ်။အာရှနဲ့ပစိဖိတ်ဒေသမှာကလေးလူအားအသုံးပြုမှုဟာကမ္ဘာရဲ့ 33.9% ခန့်နှုန်းရှိတယ်လို့ ILO ကဖော်ပြပါတယ်။ကလေးလူအားအသုံးပြုမှုအများဆုံးယိုနယ်လာတာကတော့လက်တီအမေရိကနဲ့ကရီးဘီယံမှာဖြစ်ပြီးကလေးနဲ့သူတို့မိသားစုတွေအတွက်ထောက်ပံ့ကြည့်အစီအစဉ်တွေကိုအကောင့်အထည်ပေါ်နေလို့ဖြစ်ပါတယ်။ကလေးတွေနဲ့သူတို့မိသားစုတွေအတွက်ငွေသားနဲ့ရောဝတ္ထုပစ္စည်းအနေနဲ့ရောပညာရေးနဲ့ကျန်းမာရေးအတွက်ထောက်ပံ့အစီအစဉ်တွေကြောင့်ကလေးလူအားအသုံးပြုမှုတိုက်ဖျက်ရေးမှာထိရောက်မှုတွေရှိခဲ့တာတွေ့ရတယ်လို့ဆိုပါတယ်။လူဦးရေတန်း60ပတ်ဝန်းကျင်ရှိတဲ့မြန်မာနိုင်ငံမှာအသက်14နှစ်အောက်ကလေးအွယ်ဟာ 26.9% ရာခိုင်နှုန်းရှိတာတွေ့ရပါတယ်။1999ခုအဆိုပါဆုံးကလေးလူအားအသုံးပြုမှုနှီးမျိုးစုံဟန်တာရေးစာချုပ်ကိုမြန်မာနိုင်ငံက ILO ရဲ့188ခုမြောက်နိုင်ငံအဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအဲ့ဒီစာချုပ်အရကြည်ကျုံပြုမှုလူကုန်ကူးမှုလက်နက်ကင်ပြိပက္ခအတွင်အသုံးပြုမှုပြည်ထောင်စာနှင့်လိင်ညံတဲ့လုပ်ငန်းတွေမှအသုံးပြုမှုအပြင်မူရစ်ဆေးရောင်းဝယ်ဖောက်ကားမှုတို့မှအသုံးပြုမှုတို့ကိုဟန်တာထားတာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အရွယ်မရောက်သေးသူတွေကိုလက်နက်ကင်စစ်တပ်တွေမှာအသုံးပြုတာတမရော်မာယောတိုင်းရင်းသားလက်နက်ကင်တပ်တွေမှာရောပြဿနာဟာရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာ ILO ထူးကိုယ်စားလှယ် Steve Marshall ပြောခဲ့တာက
Child soldiers by definition is forced labor there has been over the last few years a major shift
ကလေးစစ်သားတွေကိုအတင်းအဓမ္မလိုအပ်ပြီးခိုင်းစေခံရသူတွေလို့သတ်မှတ်ပါတယ်လုံခဲ့တဲ့နှစ်တွေအတွင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရဲ့သဘောထားမှာအဓိကအပြောင်းလဲရှိလာတာတွေ့ရပါတယ်။အရင်တုန်းကကလေးစစ်သားတွေမရှိဘူးလို့ပြောခဲ့ရတာအခုတော့ဒီပြဿနာရှိတယ်ဆိုတာကိုလက်ခံလာပါပြီ။ ဒါပေမဲ့လို့ကလေးစစ်သားတွေဟာတက်ထဲမှာဆက်မထားတော့ဘဲနဲ့ပြန်ပို့လိုက်ရုံနဲ့မလုံလောက်ပါဘူးသူတို့ကလမ်းပေါ်မှာပြစ်မထားဘဲနဲ့အသက်မပြည့်သေးသူတွေကိုစီးပွားရေးအရာလူမှုအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်နိုင်အောင်လုပ်ပေးဖို့တာဝန်ရှိပါတယ
်ကလေးလူအားအသုံးပြုမှုဆိုင်ရာမြန်မာနိုင်ငံဥပဒေပြဋ္ဌာန်းမှုတွေနဲ့ပတ်သက်လို့ဟောင်ကောင်ချေဆိုင် AHRC ကိုအာရှလူခွေးကော်မရှင်ကဥမင်းလင်ဦးကပြောပြချက်ကတော့
ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတော့ကလေးလူအသုံးပြုမှုနဲ့ပတ်သက်ပြီးတော့အသက်14နှစ်ကနေ18နှစ်ကြားလူငယ်တွေအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပါတယ်တိကျချက်ကတော့ကလေးငယ်တွေကိုအနည်းရှိတဲ့အလုပ်တွေမှာမခိုင်းစေရဘူးနှိမ့်ချက်ကတော့ညဘက်အချိန်ပိုခိုင်းစေတဲ့အလုပ်တွေကိုမခိုင်းစေရဘူးနောက်ပြီးတော့ကြီးမားလေးလံတဲ့အရာဝတ္ထုတွေမာမဲကိစ္စရတီမှာကလေးတွေကိုခိုင်းစေခွင့်မရှိဘူးအချိန်ပိုခိုင်းခွင့်မရှိဘူးနောက်ပြီးတော့တခါဖြော်ပြေးလုပ်ငန်းတွေဖြစ်တဲ့ကိစ္စရတီမှာလည်းကလေးလုပ်သားတွေကိုငားရအောင်ပြုခွင့်မရှိဘူးစားတော့ဆိုင်ဒီမှာဆိုလို့ရှိရင်လည်းယမကာနဲ့တွဲရောင်းတဲ့ဆိုင်ဒီမှာကလေးလုပ်သမားတွေအုံပြုခွင့်မရှိပါဘူးဒါကတော့ကျွန်တော်နိုင်ငံတကာလည်းလက်ခံထားတယ်ကျွန်တော်မြန်မာနိုင်ငံအတွင်းမှာရှိတဲ့အလုံသမားဥပဒေရကောကလေးငယ်ဥပဒေရကောအတီလင်းတားမြစ်ထားတာရှိပါတယ
်ကလေးလူအားအသုံးပြုမှုဟန်တားရေးနဲ့ပတ်သက်လို့နိုင်ငံကနေကိုဆင်ွေးရမှာ Red Card on Child Labor ဆိုတဲ့ကလေးလူအားအသုံးပြုရမှာအနီးကပြထောင်ပြတဲ့လှူရှားမှုကိုကဘာထွန်းပြုလို့ရမှာမြန်မာနိုင်ငံမှာလေရန်ကုန်နဲ့မန္တလေးတို့မှာလှူရှားမှုတွေပြုလို့မယ်လို့သိရပါတယ်ရှင
်ဒေါ်လာလာတန်ပြောပြခဲ့တာပါရှင်မြန်မာနိုင်ငံအတွင်းငြိမ်းချမ်းစွာစူဝေးစန္ဒဖော်ထုတ်ခွင့်မှာဘာသာရေးလူမျိုးရေးအရအုပ်စုတစုအတွက်သွားပြီးအကန့်အသတ်ဖြစ်နေတဲ့ဆိုတော့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်တဦးရဲ့အစီရင်ခံစာဟာအခြေမြင့်မရှိဘဲမမှန်ကန်တဲ့ဖော်ပြချက်ဖြစ်တဲ့ဆိုပြီးမြန်မာဘက်ကပယ်ချခဲ့ပါတယ်။ဂျနီဗာမှာကျင်းပခဲ့တဲ့လူ့အခွင့်အရေးကောင်စီညီလာခံအတွင်းမှာအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကိုသားညွန်ဦးကဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
26ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့တတိယစီဝေးတွင်ငင်းညံ့စွာစီဝေးဆန္ဒဖော်ထုတ်ခွင့်နဲ့ပတ်သက်လို့နိုင်ငံအရရက်ကအခြေအနေတွေကိုဆွေးနွေးတင်ပြနေရမှာမြန်မာနိုင်ငံအကြောင်းလဲပါဝင်လာတာဖြစ်ပါတယ်။ငင်းညံ့စွာစီဝေးခွင့်အဖွဲ့စည်းဖွဲ့ခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂထူးကိုယ်စားလှယ် Mr. Maynard Kia E ကနှစ်စဉ်သူ့ရဲ့အစီအစဉ်စာကိုတင်သွင်းတဲ့နေရာမြန်မာနိုင်ငံကိုပါဥပမာပေးပြီးတော့ဖော်ပြခဲ့တာပါ
။ Laws regulating the freedom of peaceful assembly from countries such as Malaysia, Myanmar,Nigeria,
မြန်မာ၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတွေမှာချမှတ်ထားတဲ့ငင်းညမ်းစွာစုဝေးခွင့်ဆိုင်ရာဥပဒေတွေကိုကြည့်မယ်ဆိုရင်လူစုလူဝေးစည်းရုံးလှုပ်ရှားရာမှာဥပမာအားဖြင့်နိုင်ငံသားမဟုတ်တဲ့သူ၊လိင်တူချင်းစိတ်ဝင်စားတဲ့သူတွေစသဖြင့်အုပ်စုတစုစုကိုတီးတန့်ဖယ်ထုတ်ကန့်သတ်ထားတာမျိုးရှိနေပါတယ်
။မြန်မာနိုင်ငံရရက်ကငင်းညမ်းစွာစုဝေးခွင့်အသင်းမင်းဖွဲ့စည်းခွင့်အနေနဲ့ပတ်သက်လို့အထူးကိုယ်စားရေးတင်ပြချက်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမိမောင်းထိုးပြောဆိုသွားပါတယ်။
Emergency laws applied in Myanmar's Rakhine state prevent groups of 5 or more people from gathering in public areas.
ငါတို့ပုံမစုဝေးရဘူးဆိုတဲ့ရခိုင်ပြည်နယ်မှာပြဋ္ဌာန်းထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုကြည့်မယ်ဆိုရင်ဒါဟာဗုဒ္ဓဘာသာဝင်တွေအတွက်မဟုတ်ဘဲရိုဟင်ဂျာတွေအတွက်တွားပြီးတက်ရောက်မှုရှိနေပါတယ်။ဘာသာရေးအရာစုဝေးဝတ်ပြုဆူတောင်းတာမျိုးဘာသာရေးပွဲတော်လုပ်တာမျိုးတွေလူစုလူဝေးလုပ်ဖို့အကန့်အသတ်တွားဖြစ်ပါတယ်
။အခုလိုမျိုးအထူးကိုယ်စားရေးတင်ပြချက်တွေကိုနိုင်ငံလိုက်ပြန်ပြီးတော့ဆွေးနွေးကြတုံ့ပြန်ကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားရေးတင်ပြချက်တွေဟာမမှန်ကန်ဘူးဆိုပြီးတော့မြန်မာကိုယ်စားလှယ်ဘက်ကညှင်းဆူပါတယ်။မြန်မာနိုင်ငံဟာအရသာစုကတက်လာပြီးတဲ့နောက်ပိုင်းလူခွေးရင်းနဲ့အခြေခံရပိုင်ခွင့်တွေပို့ပြီးတော့ခန်းစားခွင့်ရနိုင်ကြပြီလို့မြန်မာစုရကိုယ်စားလှယ်ဒေါ်လင်းမာလာလွင်ကပြောပါတယ်
။ To date 699 NGOs and INGOs have been registered in Myanmar.With the entry into force of the labor organization
အခုအချိန်ထိဆိုရင်မြန်မာနိုင်ငံထဲမှာနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းရောပြည်တွင်းအရက်ဖက်အဖွဲ့အစည်းပါစုစုပေါင်း696ဖွဲ့အမှတ်ပုံတင်ဖွဲ့စည်းထားပါတယ်2012ခုနှစ်အလုသမာအဖွဲ့အစည်းဆိုင်ရာဥပဒေထွက်လာပြီးကတည်းကဆိုရင်လည်းအလုသမာရောအလုရှင်မအဖွဲ့အစည်းပေါင်း1000ကျော်ဖွဲ့စည်းလှုပ်ရှားနေကြပါပြီမြန်မာနိုင်ငံဟာနိုင်ငံတကာအတိုင်းအဝိုင်းအဖွဲ့ဝင်အနေနဲ့နိုင်ငံတကာလက်ခံထားတဲ့လူ့အခွင့်အရေးစံနှုန်းစံထားတွေကိုလက်ခံအသိအမှတ်ပြုပါတယ်
မြန်မာနိုင်ငံမှာငင်းညံ့စွာစုဝေးဆန္ဒပြခွင့်ဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့သလိုပဲအဲဒီနောက်ပိုင်းငင်းညံ့တဲ့ဆန္ဒပြမှုအတော်များများလည်းရှိနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါရယ်အထူးကိုယ်စားလှယ်ဘက်ကတင်ပြတဲ့အထက်မှာနိုင်ငံသားမဟုတ်သူတွေနဲ့ပတ်သက်လို့အခွင့်အရေးကိုတီးခြားသတ်မှတ်ဖို့တော့မဖြစ်နိုင်ဘူးလို့မြန်မာကိုယ်စားလှယ်ဒေါ်လင်းမာလာတွင်ကတုံ့ပြန်ခဲ့ပါရယ
် With regard to the right to peaceful assembly by net citizens we would appreciate if the special reporter
ငင်းညံ့စွာစုဝေးခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဥပဒေတွေမှာနိုင်ငံသားမဟုတ်သူတွေအတွက်တိကျအခွင့်အရေးပေးတဲ့အချက်အလက်မျိုးတွေရှိတယ်ဆိုရင်အထူးကိုယ်စားလှယ်ဘက်ကပြန်လည်ရှင်းပြပြောဆိုတာကောင်းပါလိမ့်မယ်အထူးကိုယ်စားလှယ်ရဲ့ဒီအစီရင်ခံစာတဲ့မြန်မာနိုင်ငံကိုအသေးအချာထည့်သွင်းပြောထားချက်ဟာစိတ်မကောင်းစရာပါအစီရင်ခံစာတဲ့နေရာတချို့မှာ နိုင်ငံတွေကိုနာမည်နဲ့မပြောဘဲအရေးအတွက်နဲ့ထောက်ပြဖော်ညွှန်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုတော့အချို့နိုင်ငံတွေနဲ့ရှင်ပြီးတော့နာမည်နဲ့တကွထောက်ပြထားပါတယ်။ဒီနောက်ွယ်ကဘာအကြောင်းကြောင့်လဲဆိုတာကျမတို့နားမလည်ပါဘူး
။ပြိပခါကြောင့်မလို့ရေးပေါ်ချင်းနေကြညာရပြီမဲ့ဘာသာရေးအရာဝတ်ပြုစုတောင်းမှုပြုနိုင်အောင်လဲမြန်မာအနာဝင်တွေဘက်ကစီမံပေးခဲ့တယ်လို့မြန်မာကုစလေကပြောပါတယ်။
The emergency act has been enforced in all public areas of the 7 townships in Ukraine state. It cannot be selectively enforced upon a particular group.
ရခိုင်ပြည်နယ်မြို့နယ်ခုနှစ်မြို့နယ်မှာအခုလိုအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီနေရာမှာအဖွဲ့တစ်ဖွဲ့ကိုဖြစ်စေ၊ယုံကြည်မှုအရကွဲပြားနေတဲ့အုပ်စုတစုကိုဖြစ်စေ၊တီးခြားသတ်မှတ်ထုတ်ပြန်လို့မရပါဘူး။ဒုက္ခသည်စခန်းတွေမှာဆိုရင်ဝိပယုဆူတောင်းဖို့နေရာတွေတသက်မှတ်မှတ်လုပ်ပေးထားပါတယ်။ဥပမာဆိုရင်စစ်တွေမြို့နယ်တွင်ဒုက္ခသည်စခန်းနေရာ73ခုမှာဝိပယုဆူတောင်းတဲ့အခန်း49ခန်းထရှိပေးထားပါတယ်။ဒါပေမဲ့ဘာသာရေးအရာစုဝေးဝိပယုဆူတောင်းမှုနဲ့ဆက်နွယ်ပြီးတော့အစီရင်ခံစာထဲမှာတော့အခြေအမြစ်မရှိတဲ့သတင်းအပေါ်အခြေခံပြီးတော့ရေးသားဖော်ပြထားပါတယ်
။မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ကင်တွယ်ဖြစ်ရှင်းမှုပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော့ဝေဖန်ပြစ်တင်ခံမှုတွေရှိနေပါတယ်။အခုလည်းပဲဒီညီညွတ်စွာစုဝေးခွင့်တင်းပင်းဖွဲ့စည်းခွင့်ဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံနောက်ဖက်ချမ်းကရိုဟင်ဂျာလူနည်းစုတွေပေါ်ကင်တွယ်တာကိုဝေဖန်ထားတာပါမြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာနိုင်ငံထဲမှာမရှိဘူးလို့ညင်းထားတယ်လို့အခုဒီအစင်ကစားထဲမှာရိုဟင်ဂျာဆိုပြီးတော့ထည့်သွင်းသုံးနှုန်းတဲ့အပေါ်မှာလည်းလက်မခံကန့်ကွက်ထားပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာရှေ့လာမယ့်ရွေးကောက်ပွဲတွေအတွင်းမဲအချို့ကြကိုစားပြုရွေးချယ်တဲ့စနစ် PR စနစ်ကိုကျင့်သုံးမဲ့အစီအစဉ်ပေါ်ကန့်ကွက်မှုတချို့ရှိခဲ့ပေမဲ့လွတ်တော်မှာမနေ့တော့ကပဲမဲခွဲတည်ပြလိုက်ပါတယ်အချို့ကြကိုစားပြုစနစ်ကိုပြောင်းလဲကျင့်သုံးမဲ့စနစ်နဲ့ပတ်သက်လို့နိုင်ငံဝန်ကြီးအတိုင်းဝိုင်းကြအခြေတင်ပြောစရာတွေဖြစ်ခဲ့ပေမဲ့အမျိုးသားလွတ်တော်ကအခုလိုအတည်ပြုပေးခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်
အချို့ကြကိုစားပြု PR စနစ်ကိုလာမယ့်ဒီရွေးကောက်ပွဲတွေမှာကျင့်သုံးနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအားစုပါတီ NDF ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဝိုင်းကြီးကအစွပ်ပြုခဲ့တာပါဇွန်လ9ရက်နေ့တနင်္လာနေ့ကစတင်ပြီးတော့ဒီအစိုးပေါ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အယောက်20နဲ့3ရက်ကြာဆွေးနွေးပြီးမှပဲအချို့ကြကိုစားပြု PR စနစ်ကိုကျင့်သုံးဖို့တင့်မတင့်အမျိုးသားလွှတ်တော်အတွင်းမဲခွဲတဲ့နေရာမှာ118မဲ85မဲနဲ့စုကိုထောက်ခံခဲ့တာဖြစ်တယ်လို့အဆိုရှင်ဒေါက်ကင်ဝိုင်းကြီးက VOE ကိုပြောပါတယ
်အားလုံးပါလွှတ်တော်ကိုယ်စားလှယ်204ဦးလာတယ်ဥက္ကဋ္ဌကြီးပါဝင်ဆို205ဦးပေါ့တကယ်လို့ကအဲ့ဒီ204ဦးကတောက်ပတ်တာနဲ့ထောက်ခံတဲ့အတိုင်းဖြစ်နေမယ်ဆိုလို့ရှိရင်တော့ဥက္ကဋ္ဌယူမဲကိုထည့်တွေ့ရမှာပေါ့လေအခုကတော့204ဦးအနက်ကထောက်ခံတဲ့လူက118ဦးတောက်ပတ်တဲ့လူက85ဦးနောက်ချန်တဲ့လူကဟိုပေါ့ဂျားနေပေါ့နော်အဲ့204ဦးအဲ့လိုမဲ3မျိုးခွဲလိုက်တယ်လေနော်
ဒါပေမဲ့ဒီဖက်မှာတော့ DPR စနစ်ကိုပြင်းထန်ဝေဖန်မှုတွေလည်းရှိနေပါတယ်လွတ်တော်အတွင်းမှာမဲခွဲတဲ့နေရာမှာလည်းအတိုက်ခံပါတီ NLD နဲ့တိုင်းသားပါတီရဲ့ကိုယ်စားလှယ်တွေကအဲ့ဒီဆိုပေါ်မှာထောက်ခံခြင်းမရှိခဲ့ပေမဲ့အာဏာရပါတီကြီးဖြစ်တဲ့ပြည်ခိုင်ပြိုးနဲ့တိုင်းသားစီလုံးညွေပါတီ NDF ပါတီတို့ကအဓိကထောက်ခံခဲ့တာကိုလည်းတွေ့ရပါတယ်။ဒီချက်နဲ့ပတ်သက်ပြီးတော့ဒခင်ဝိုင်းကြီးကသူမအနေနဲ့ DPR စနစ်ကျင့်သုံးမှုအတွက်အမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးထွတ်တော်ကိုယ်စားလှယ်တွေရွေးကောက်ပွဲရှင်ပြိုင်တဲ့နေရာမှာသာကျင့်သုံးမှုအစွပ်ပြုခဲ့တာဖြစ်တယ်လို့လည်းအခုလိုပြန်ဖြေပါတယ်
။ရှင်လေတွေကတော့ဟိုနည်းနည်းဆက်ဆုပ်ဆွေးနွေးရှိတဲ့နေရာတွေရှိတယ်လေ။ဒီလိုနေရာတွေကမလုံးနဲ့ပေါ့
။ DPR စနစ်ကိုအမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးအဆင့်ကိုယ်စားလှယ်တွေရွေးချယ်တဲ့နေရာမှာသုံးမယ်လို့ပြောပေမဲ့DPR စနစ်ဟာ imminent show ထွေးပြီးတော့တိုင်းရင်းသားဒေသတွေမှာကျင့်သုံးမယ်ဆိုရင်အခက်အခဲတွေရှိလာနိုင်တယ်လို့လည်းပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပါတယ်
။မြို့သားလွှတ်တော်ပြည်ပြည်ပြည်ပြည်ပြည်နယ်လွှတ်တော်ပြည်ပြည်ပြည်သူ့လွှတ်တော်ပြည်ပြည်တို့ကသုံးပုံတစ်ပုံတော့တက်လာမယ်ဆိုတော့အဲ့ဒါတွေကတည်ဝင်ဖြစ်လာမှာပေါ့ဗျာ။ဒါကြောင့်ကျွန်တော်တို့ကတော့ဟိုတိုင်းရင်းသားဒေသတွေမှာပေါ်ပြီးအခက်အခဲရှိပါတယ်။ပြည်နယ်မှာဆိုရင်လည်းအခက်အခဲရှိပါတယ်။ဒီပြည်ထောင်စုမှာဆိုရင်လည်းပဲခုနကပြောသလိုကျွန်တော်တို့ဘယ်ပါတီမှအပြတ်တအနိုင်မရဘဲနဲ့ပေါ့နော်။အစိုးရအဖွဲ့ကအားနည်းသွားနိုင်တယ်။အဲ့ဒီပေါ်မှာအာတပ်မတော်ရဲ့အခမ်းအနားပို့ပြီးတော့ဟိုစိုးမိုးလာမယ်လို့ကျွန်တော်တို့ယူဆတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့အလားဒီဟို PR စနစ်ကိုရှုံပြီးပြောရရင် PR စနစ်ရဲ့အားနည်းချက်တွေအများကြီးရှိပါတယ်။ဒီအချိန်မှာဒီလူတွေကလည်း PR စနစ်ကိုဘယ်သူမှနားမလည်နိုင်သေးပါဘူး။ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်နိုင်ငံရေးသမားတွေကနားမလည်နိုင်သေးတဲ့ PR စနစ်ရဲ့မဲပေးပုံအစဉ်အဆက်ရှုပ်ထွေးပွေလီမှုတွေကိုကျွန်တော်တို့ဟိုပြည်သူတွေကိုရှာပြဖို့ပြည်သူတွေကအဲ့ဒါတွေကိုအဲ့ဒါကျွန်တော်တို့ထက်တဲ့ဝင်ဝင်နားလေတက်မြောက်ဖို့ဆိုတာတော်တော်ကိုခက်ပါတယ
်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရှိသူလည်းဖြစ်ဘိုလ်လုံးမှုဆောင်ကိုယ်စားလှယ်တခုလည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်ကတော့အခုလို PR စနစ်ကိုကျင့်သုံးနိုင်အောင်လွှတ်တော်ထဲမှာ request ဆောင်ရွက်ချက်တွေပြုတ်လောက်လာတာဟာဘယ်ကုန်းစရာဖြစ်တယ်လို့လည်းဒီမကပြောပါတယ
်ဟိုအရင်ကတော့သူတို့မပြောကြဘူးအခုမှ PR စနစ်ကိုဘာကြောင့်ပြောကြလဲကျမတို့ကလေ့လာနေကြည့်တဲ့အခါကျတော့သူကစပါတီအာနာရှင်ဖြစ်မှာကြောက်လို့ပေါ့ဟောအဲ့ဒါဆိုရင်2010လုံးကရောဒီပြည်ခိုင်ပြိုးပါတီစပါတီအာနာရှင်ဖြစ်မှာကြောက်သူတို့စိတ်မပူဘူးလားအမှန်တော့ DPR ဆိုတာအမှန်ဆိုလို့သူတို့ပြောရင်တိုင်းရင်းသားပါဖြစ်တဲ့ညဖြစ်တဲ့တိုင်းရင်းသားကိုဦးစားပေးတယ်လို့ပြောပြောအမှန်တိုင်းရင်းသားပါတီငယ်လေးတွေတွေ့တာကပို့ပြီးတော့အဆုံးဆုံးမှုများတယ်လေကျမတို့မျိုးသားဒီမိုကရေစီရတာမှာ
လောက်ထိကြိုက်မှုမရှိဘ
ူး။ဒီနေ့မြို့သားလွှတ်တော်မှာဒီအဆိုကိုမဲခွဲပြီးမှတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကအလိုရှိတဲ့အတိုင်းသူတို့အနေနဲ့ဆောင်ရွက်ဖို့ရှိတယ်လို့လည်းပြန်ပြောဆိုသွားခဲ့ပါတယ်။ဒါကြောင့်ဒီအချိုးကျကိုစားပြုပီယာစနစ်ကိုလေ့လာဖို့အတွက်မြို့သားလွှတ်တော်မှာကော်မရှင်တရားဖွဲ့ပေးခဲ့ပြီးတော့ဥပဒေမူကြမ်းတရားဟာမကြခင်မှာထွက်ရှိလာဖို့ရှိတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်အများစုကပြောဆိုနေကြပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်346ပြင်ဆင်ရေးကိုထောက်ခံလက်မှတ်ကောက်ယူစုဆောင်းတာတွေကိုဝေးလံပြီးဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်ကကံပက်လက်မြို့မှာမနေ့ကစတင်လိုက်ပြီးနောက်ရက်တွင်မှာတော့ကျေးရွာအုပ်စုတွေမှာကောက်ယူဖို့ပြင်ဆင်နေပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကဥဆောင်ကောက်ယူနေတာမှာတပြည်လုံးအနေနဲ့လက်မှတ်တသန်းနီးပါးရနေပြီလို့ NLD တာဝန်ရှိသူတဦးကပြောပါရတယ်။တပြည်လုံးအနှံ့မှာဆောင်ရွက်နေတဲ့ဒီလိုလက်မှတ်ကောက်ယူနေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရရှင
်။ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့ပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတာတွေကို9နာရီကနေစတင်ပြီးနေ့ကင်း12နာရီအထိဆောင်ရွက်ခဲ့ကြပါတယ်။ဒီလိုကောက်ယူတာကိုကံပက်လက်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မြို့နယ်သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးထမ်းမနာကအခုလိုပြောပါတယ်
။လုတ်ဖြစ်တဲ့မြို့နယ်အဖွဲ့ချုပ်ရုံးမှာပဲလာတော့ကြီးကြတယ်နည်းနည်းမထိုးရတဲ့လူတွေလည်းရှိသေးတယ်ပြီးတော့နားမလဲတဲ့လူတွေလည်းရှိသေးတယ်အချင်းကြတော့သူလက်မှတ်ပုံကတရားကြော်ကြော်လောက်ပဲရရှိသေးဆရာ။အဲမြို့ပေါ်ကြတော့ဝန်ထမ်းမြို့ဖြစ်တဲ့အချင်းကြတော့နည်းနည်းကြည့်ကြည့်လူထုကနည်းတယ်ကျွန်တော်တို့အခြေခံမှာအခြေရောက်အုပ်စုတွေကအခြေခံပြီးမှကျွန်တော်တို့လက်မှတ်ရေးထောက်တော့မှဖြစ်ပါတယ်မနေ့ကကနေစာဇူလိုင်လ16ရက်နေ့အထိ3နေရာထားမယ်ကျေးရွာအုပ်စု26အုပ်စုရှိတဲ့တမျိုးနယ်လုံးမှာအဲဒီကျေးရွာအုပ်စုအားလုံးကိုကျွန်တော်တို့တွားဖို့မနေ့ကကနေစာပြီးမှတွားဖို့အစီအစဉ်ရှိတယ
်ပုံမှန်436ပြင်ဆင်ရေးအတွက်ပညာပေးလက်ကမ်းစာဆောင်တွေကိုတနင်္လာနေ့ကစတင်ဖြန့်ဝေခဲ့ပြီးမှအခုလိုကောက်ယူတာဖြစ်တယ်လို့လည်းပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူစုဆောင်းတာကို NLD နဲ့88မျိုးဆက်ငင်းပွင့်တို့ပူးပေါင်းပြီးမေလ28ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်ဒီကနေ့အထိစုဆောင်းကောက်ယူရရှိတဲ့အခြေအနေကို NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်တာမြင့်ကအခုလိုပြောပါတယ
်ရန်ကုန်တိုင်းမှာတော့၅ပြည်လုံးတိုင်းကိုကျွန်တော်ကြားပါတယ်။ဒီလိုဆိုရင်တပန်းကျော်နေရတယ်၊တပန်းကလည်းကျော်နေရတယ်။ကျွန်တော်ချင်းရတယ်ဆိုတော့စဉ်းစားနေပါ။ကျွန်တော်ရနေတဲ့ဟာတွေကတော့ရှိသေးတယ်ဆိုတော့လိုက်နေနေနဲ့ကျွန်တော်ကတော့ဒါကိုပေါင်းကြည့်ထားတယ်စဉ်းစားနေ။ဒီလိုလား၁၉ရက်နေ့ကျမှအားလုံးကိုစဉ်းစားပိတ်ပြီးတော့ဒါလည်းအဲ့ကြံနေတယ်ကျွန်တော်တို့ကစဉ်းစားလို့ရမှာပါ
။အခုအထိတော့လက်မှတ်ကောက်ယူတာကိုတိတိတသားဟန်တာနှောက်ရှက်တာရှိဘူးလို့လည်းပြောပါတယ်။အခြေခံဥပဒေပညာရှင်ဒေါက်တာစလိုင်းငွန်ကျုံးလျံကတော့အခြေခံဥပဒေပြင်ဆင်ဖို့မတောင်းဆိုခင်မှာအချက်နှစ်ချက်ကိုပြည်သူတွေကိုရှင်းပြသင့်တယ်လို့ရှုမြင်ပါတယ်။
ဒီအချက်ကဒီအခြေခံဥပဒေရဲ့အဓိပ္ပာယ်ချက်ဖြစ်တဲ့လွတ်လပ်ခြင်း၊တရားမျှတခြင်းနဲ့တန်းတူခြင်းအချက်၃ချက်။နောက်ပြီးတော့ပုံမှန်၆မှာပါတဲ့ဒုက္တာဝန်အရေး၃ပါးနဲ့လောကပလာတီးယားနဲ့ဒီမိုကရေစီနဲ့သမ္မတမျိုးသားနိုင်ငံရေးခန့်ခန့်နာမှာပါဝင်ရမယ်ဆိုတဲ့အချက်။ဒီအချက်နှစ်ချက်ပေါ်ကိုအခြေခံပြီးတော့ပြည်သူတွေကိုလုံးဝကကနနနားလည်အောင်ရှင်းပြသင့်ပါတယ
်။လလောစင်မှာတော့ပုံမှန်436ပြင်ဆင်ရေးအတွက်ပညာပေးဟောပြောပွဲတွေကို NLD နဲ့88မျိုးဆက်ငင်းပွင့်အဖွဲ့ကခေါင်းဆောင်တွေဟာတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကိုတွားရောက်ပြီးရှင်းလင်းဟောပြောနေကြပါတယ်။နိုင်ငံတော်တမရရဲ့မေလာအကုံမှာပြောဆိုတဲ့လစဉ်မိန်ကွန်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအားပေးကြောင်းနဲ့တရင်သားတွေနဲ့ဆွေးနွေးပွဲကထွက်ပေါ်လာမဲ့ရလဒ်တွေကိုလည်းဖွဲ့စည်းပုံပြင်ဆင်ရမှာထည့်သွင်းစဉ်းစားသင့်ကြောင်းစာရာတွေပါရှိပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်436ပြင်ဆင်ရေးလက်မှတ်ကောက်ယူမှုအခြေအနေကိုကိုမိုးစောပြောပြခဲ့တာပါ။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တည်တခြင်းတောင်းခြင်းကြရဲဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။VOA American အတန်းရဲ့ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြရတာဖြစ်ပါရဲ့ရှင်။